တော်တာရှင်များရှင်ကျမတင်ကီထိုက်ပါကိုဗစ် -19 ကာလအတွင်းနိုင်ငံတွင်းကကုန်စည်သယ်ယူပို့ဆောင်ရေးအချက်အချဒေတာတိုင်းမှာအဝေးပြေးကုန်ကားကြီးတွေနဲ့ရင်ကျောပိတ်ဆို့နေပါတယ်ကိုဗစ် -19 ကင်းရှင်းကြောင်းဆေးစစ်အတည်ပြုချက်ရဖို့ကရင်းနဲ့ချီဆောင်ဆိုင်ချရတဲ့အချိန်မှာဒေတာအသီးသီးရဲ့ကိုနီကိုဟန်နဲ့ဆောင်ရွက်နေတဲ့စီမင်းစီကံသစ်တွေကိုမတိကြတဲ့အတွက်လဲခရီးစဉ်အတွက်ကြိုပြီးတော့မပြင်းနိုင်ဖြစ်နေကြပါတယ်။ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ဒီဥပမာနေဆက်မူးစင်မှာပန်းသီးတင်ထားတဲ့ကုန်ကားကအဆင်သင့်ဖြစ်နေပါပြီ။ဒါပေမဲ့ပြီးမာကြီးဘက်ကိုမောင်းလာရမယ့်အချိန်ကိုတိုးတိုးအတွက်တော့ရှေ့ရှောင်မရေရာမှုတွေကမူးစဲ105မိုင်ကနေစပြီးတွေ့ပါပြီ။
ကားကွာတင်ပြီးသွားပြီကားကွာတင်ပြီးသွားပြီမနေ့ကကြာကားထွက်လာမှာဆိုတော့ကျွန်တော်တို့ကဆေးရမဆေးရသေးဘူးငားမိုင်ရောက်မှဆေးရမယ်ဆိုတော့ကားတစ်ခါတန်းအောင်မယ်ကားတန်းအဲ့မှာငားမိုင်မှာကားတစ်ခါတန်းအောင်မယ်တန်းပြီးလို့ရဇက်ကကောင်းနေဆိုလို့ရှိရင်တော့ရန်ကုန်တခြားရောက်သွားမှာပေါ့နော်ကိုတင်တဲ့ရန်ကုန်ဆိုရန်ကုန်ရောက်သွားမယ်မန္တလေးဆိုမန္တလေးရောက်သွားမှာပေါ့ရဇက်မကောင်းဘူးဆိုရင်တော့သူတို့ဒီကကုန်တယ်ရင်းနဲ့တခါပြိမ်မှုရင်းနဲ့တခါစကားပြောအောင်မှာပေါ့
ဟိုဒီငားမိုင်မှာစစ်တော်ရောဘယ်လောက်လောက်စောင့်ရပါသလဲ
ကျွန်တော်တို့အဲ့အဖွဲ့တွေကတော့တန်းတဲ့လူတွေကတော့ဒီ3နိုင်လောက်ကဂျူတီရတာတဲ့6နိုင်ခွဲစီကိုအဲ့စစ်တဲ့နေရာကိုမရောက်သေးဘူးတဲ့ကားကြီးကွင်းနေရာကိုအဲ့ငားမိုင်ကွင်းနေရာကိုမထွက်ရသေးဘူးအဲ့လိုပြောတယ
်ချက်တဲ့မြို့တွေမှာရောပြန်စစ်ဖို့လိုပါသေးလား
အမျိုးမျိုးတော့မပြောနေကြတာပဲသူတို့စစ်ခိုင်းတဲ့နေရာဆက်ပြရမှာပေါ့ဟိုဖိဖို့တဲ့တခါလေးတက်လာတော့သူတို့တိုင်းတစ်ခုပြည်နယ်တစ်ခုအဲ့လိုမျိုးထားသွားရင်ကအဲ့လိုမျိုးတခါဆက်ရအောင်မယ်ဆိုတဲ့ဟာလဲကြားနေတယ်ကျွန်တော်တို့အခြေရဒီလိုအဲ့လိုသူတို့တွေမူမထုတ်ခင်တော့အခြေရသွားနေတဲ့ကားကြီးကတော့ဒီကနေ့တခါဆက်သွားတာ ਨੇ အဲ့သူတို့ဟိုဗန်မွေးဟိုဗန်မွေးခေါ်မှာပေါ့ကျွန်တော်တို့ဟိုသားမိမွန်းနန်းလေးဟာအဲ့ဒီမှာတခါဆက်ပြီးရန်ကုန်ရောက်သွားတာတဲ့ရန်ကုန်ထိမဆက်တော့ဘူးအဲ့ဆက်ထားတဲ့ဆိုင်ရယ်ကြရင်ရတယ်တဲ့အခုကျွန်တော်တို့ကလည်းသွားတော့အခုတစ်ခေါက်ကသွားမကြည့်ရသေးတော့ဘယ်မျိုးဘယ်တိုင်းမှာတခါဆက်ဆက်အောင်မလဲဆိုတော့မသိဘူး
ဟုတ်ကဲ့အဲ့တော့ကိုတူတူတို့လို့ဒီရင်မောင်းနေရင်ဆွဲနေတဲ့သူတွေကုန်တင်ကားဆွဲနေတဲ့သူတွေဘယ်မြို့မှာဘာလို့ရမယ်ဒီလိုဟိုစေးစေးရမယ်ဆိုတဲ့သတင်းရောက်တော့ဘယ်လိုရပါသလဲ
အဲကျွန်တော်တို့ဘယ်လို့မှမရဘူးဒီ Facebook ကပဲကြည့်ပြီးတော့ Facebook ကပဲဒီနည်းနည်းပါးပါးအဲ့လိုမျိုးပေါ့သတင်းတက်တက်ကြားတာပဲကျွန်တော်တို့အဲ့ရှေ့ရသွားနေတဲ့လူတွေကတော့ဟိုခုနေရာမှာတခါပဲဆက်လိုက်တယ်အဲ့ဒါပြီးရန်ကုန်ရောက်သွားတာပြယုံပဲအဲ့လိုမျိုးမသိရသေးတဲ့ကားသမားတော့ကားတန်းရတယ်တဲ့3-4ရက်လောက်ကားတန်းရတယ်တဲ့ကျွန်တော်ရှိရကားကြီးကတော့အဲ့လိုတည်င်းနေမရခင်ကသူတို့ကဘာစေးစာရွက်စာသားမှမပါဘဲနဲ့ဆင်းသွားကြတော့အဲ့ဘာပွေးမှာ3ရက်တန်းရတယ်တဲ့ကားကိုတဲ့
ကိုဗစ် -19 ကာလတစ်လျှောက်လုံးမနာသေးပဲတောက်လျှောက်ကားမောက်နေတဲ့ကိုတူတူတို့လိုလူတွေကမြို့တိုင်းရွာတိုင်းကယောဂါကာကွယ်ဆန်ရစီမျက်စီကန်းတွေကိုတဆင့်စကားတဆင့်နားနဲ့စုံစမ်းနေရတယ်လို့ပဲအဓိကကတော့လူမှုကွန်ရက် Facebook ကိုအားထားရပါတယ်။စီမင်းစည်းကမ်းတွေကအချိန်နဲ့တပြေးညီအပြောင်းလဲကလည်းရှိပါတယ်။ COVID-19 တကြော့ပြန်ဖြစ်လာခြင်းကဆလို့ကုန်ကားဆွဲတာရပ်ထားတဲ့မန္တလေးကကိုရွှေသွေးကတော့ကားပြန်ဆွဲဖို့အတွက်စနေနာနေပါတယ်။ဒါပေမဲ့သူလည်းတိတ်တော့ရေရေရာရာတည်တည်ချာချာမတည်သေးပါဘူ
း။ဟိုရမဲတဲ့မှာပထမဆုံးဆက်စစ်တာပေါ့ဆက်လိုက်တဲ့ခါကျတော့ကားတွေကဟိုထောက်ကနာပါမှာသွားရမယ်ဗျာအခုကြတဲ့ခါကျတော့ဟိုစမ်းသက်တဲ့ဟာလေးနဲ့အလုပ်ပြီမယ်ဆိုတော့အခုသွားလို့တော့ရနေပြီပေါ့လေသွားလို့တော့ရနေပြီမယ်ဆိုတော့အဲဘာလို့ကဘန်လေးအထွက်တဲ့လူဆိုလို့ရှိရင်အစားအတော်တို့ဒီဟိုဒေသနာယုံနေမှာလုပ်လို့ရတယ်လို့စစ်လို့ရတယ်ပေါ့သူကပြောထားတာပေါ့နော်ပြောထားတယ်ဆိုမယ်အခုကုန်တင်ပြီးထွက်မယ်ဆိုလို့ရှိရင်ဟိုစစ်ဖို့ပေါ့အခုမန္တလေးမှာနားထားတဲ့လူတွေသွားစစ်မယ်ဆိုလို့ရှိရင်သွားမေးတဲ့ခါကျတော့သူကဟိုရန်ကုန်ဆိုရင်ရန်ကုန်မှာချရမယ်ပန်းစာတို့နော်ပန်းစာရဲ့ပြီးကြတဲ့ခါကျသူဒီဂိတ်ဟွာရဲ့ပါမသူကစစ်စစ်ပြီမှာပေါ့ဘာလို့လဲဆိုတဲ့ခါကျတော့တဲ့သူတို့ကဟိုပေါ့တချို့ကြလဲအဲ့လိုမျိုးပဲနဲ့ဒီ free စစ်ပြီးတာဆိုတဲ့ခါကျတော့လာပြီးစစ်လို့ပါတဲ့သူကတော့အဲ့လိုပြောတာပဲ
အယောင်းဝယ်အချက်အချာရန်ကုန်ပြည်နယ်ပွဲရုံဝင်းမှာအခြေစိုက်တဲ့အဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကျင်သိန်းကတော့လက်ရှိရန်ကုန်ကကုန်ကားအထက်ကပုံမှန်ထက်3ပုံ2ပုံလောက်ပဲရှိပေမဲ့ကုန်ကားတွေတန်းစီပြီးရင်ကျော်ပိတ်ဆို့နေတာကကိုဗစ် -19 ဆေးစစ်ဖို့စောင့်နေကြရတာကြောင့်ဖြစ်ပြီးနေ့စဉ်ဆေးစစ်တဲ့ပမာဏကလိုအပ်ချက်ရဲ့10%လောက်ပဲရှိတယ်လို့ပြောပါတယ် ကိုဗစ် -19 စစ်ဆေးချက်တက်တန်းတူတာကလည်းပြဿနာတစ်ခုလို့ဦးကျင်သိန်းကပြောပါတယ
်။နောက်ပြီးတော့သူတို့ထုတ်ထားတဲ့ SOP တွေမှာ82နာရီဆိုတာပါတယ်။82နာရီပေါ့ကျောင်းကုန်တင်ပြီးတော့ဒီမှာဆေးချက်တဲ့တည့်ရကုန်သွားပြီ။အဲဒုတိယတည့်ရကနေပြီးတော့တစ်ခါဆက်ပြီ။အဲတော့ဒီမှာလမ်းပေါ်တော့ရောက်ဦးတဲ့ကိုကျွန်တော်တို့ဒီကားကဆေးစုပ်ပြီးရကားလေဆေးမရှိတဲ့ကားကြီးကားထဲမှာတန်းစီရတော့哦ဒီဘာနေလဲတည့်ရလောက်ပုတ်သွားကြောင်းဘသူမကိုအဆင်မပြေဘူးဟိုတကယ်တမ်းဖြစ်တင်တာဝတ်ဆက်ပဲရန်ကုန်နေပြီးတော့သွားကျင်တဲ့ဒေတာကိုပုတ်ထပြီးရင်ဒီရဲ့ရှုပ်ရှုပ်နဲ့မတားတတန်းကုန်သွားပြီအဲနောက်တစ်ခါအဲ့နေရာကိုကုန်ထပြီးတော့ပြန်ထွက်လာရင်အဲ့နေရာပြန်ဖြစ်လာတယ်ဒီလိုပဲဖြစ်တင်တာ
နိုင်ငံတော်မှာကုန်တင်ကားကြီးတွေနေဖြတ်ခွင့်မရပဲကိုဗစ် -19 စစ်ဆေးဖို့တန်းစီစောင့်ဆိုင်နေကြရတာဟာဆိုရင်တချို့ဆိုရင်ရက်နဲ့ချီကြာမြင့်ပါလေတချို့လမ်းတွေမှာဆိုရင်ကားသမားတွေအတွက်ညအိတ်နားခိုဖို့အစားအသောက်ရဖို့ပါအခက်အခဲဖြစ်တာကြောင့်အသင်းအဖွဲ့တွေကစားနပ်ရိက္ခာလိုက်ပြီးတော့ပို့နေရတဲ့အခြေအနေမျိုးတွေလည်းဖြစ်နေပါတယ်ကုန်ကားစားထွက်ဖို့အတွက်ခွင့်ပြုချက်ဖြစ်တဲ့ COVID-19 ဆေးစစ်ဖို့ကကျန်းမာရေးဝန်ထမ်းမလုံလောက်သလိုအပြည့်အဝလုံနိုင်စွမ်းလည်းမရှိသေးပါဘူးအဲ့ဒီအခြေအနေမှာCOVID-19 ကင်းရှင်းကြောင်ဆေးစစ်ထောက်ခံချက်သက်တမ်းကလည်းတိုနေပါတယ်။ဒါ့အပြင်တချို့ဒေသတွေမှာတော့ COVID-19 ကင်းရှင်းကြောင်ဆေးစစ်ချက်ပါတီဖြစ်စီမပါတီဖြစ်စီ quarantine ဝင်ရမယ်ဆိုတဲ့စည်းကမ်းမျိုးကလည်းရှိနေပြန်ပါတယ်။မူဆယ်ကနေပြည်မာကြီးတဲ့ကိုကုန်ကားမောင်းလာမယ်ကိုတိုတိုအတွက်တော့ဘယ်ဒေသမှာဘာလုပ်ရမလဲဆိုတာတိတိကျကျမသိပါဘူး။ရောက်တဲ့အရက်မှာစီမင်းစည်းကမ်းထိမ့်သိမ်းဆောင်ရွက်သူတွေရဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်ဖို့ကတော့အဆင်သင့်ရှိနေပါတယ်။အဲ့ဒီအချိန်မှာကုန်ကားဘော်ကပန်းသီးတွေပုတ်မသွားဖို့လဲဆူတောင်းနေပါတယ်ရှင်။